နိုင်ငံတကာမူရစ်ဆေးဝါးနဲ့တရားဥပဒေရေးရာဌာန INL ရဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝီလျံဘရောင်းဖီလ်ဟာနိုဝင်ဘာလ23ရက်ကနေ22ရက်ထိဖိလစ်ပိုင်မြန်မာနဲ့တရုတ်နိုင်ငံတွေကိုသွားဖို့ရှိပါတယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတိုးတက်လာစေဖို့အမေရိကန်ကခိုင်မာအကောင့်နဲ့အကူအညီတွေပေးရေးဆွေးနွေးပါလိမ့်မယ်။တရုတ်နိုင်ငံမှာတော့လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနှစ်နိုင်ငံစလုံးမှာအပူတပြင်းရင်ဆိုင်နေရတဲ့ရာဇဝတ်မှုကင်းတွေရဲ့ချိန်ချမှုတွေနဲ့ပတ်သက်တဲ့အစ်မမြင့်ဆွေးနွေးပွဲဖြစ်တဲ့တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအမေရိကန်တရုတ်ဆက်ဆံရေးအဖွဲ့ JLG မှာအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့တွဲပက်သဘာပတိဖြစ်ဆောင်ရွက်မှာပါ။လက်ထောက်နိုင်ငံသားရေးဝန်ကြီးဘရောင်းဖီကနိုဝင်ဘာလ14ရက်ကနေ16ရက်အထိဖိလစ်ပိုင်မှာအမျိုးသားဥပဒေရေးရာဌာနနဲ့ဗဟိုတရားရုံးချုပ်ကအကြီးအကဲခေါင်းဆောင်ပိုင်းတွေနဲ့တွေ့ပြီးတရားဥပဒေစိုးမိုးရေးနဲ့တရားမျှတရေးဆိုင်ရာကိစ္စတွေမှာ INL ရဲ့ထောက်ပံ့ကူညီမှုတွေတိုးမြှင့်ဆောင်ရွက်ဖို့ဆွေးနွေးကြပါလိမ့်မယ်။ဒါအပြင်ရေပြင်လုံခြုံရေးဆိုင်ရာကိစ္စရပ်နဲ့ဖိလစ်ပိုင်နိုင်ငံအတွင်းထိရောက်မှုရှိပြီးမူရစ်ဆေးဝါးဆိုင်ရာလူသားဆန်တဲ့ဆောင်ရွက်အရေးယူဆောင်ရွက်မှုတွေအတွက်လည်းဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်အဲ့ဒီနောက်မှာမြန်မာနိုင်ငံကိုနိုဝင်ဘာလ16ရက်ကနေ19ရက်နေ့အထိနေထိုင်ပြီးမြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုတည်ဆောက်ရေးရဲတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးကောင်းမွန်တဲ့သင်တန်းတွေပို့ချရေးနဲ့မူရစ်ဆေးဝါးဆိုင်ရာကိစ္စတွေကောင်တွေဆောင်ရွက်ဖို့နဲ့ကာကွယ်ရေးကိစ္စတွေမှာပို့ပြီးထိရောက်အောင်ဆောင်ရွက်ရေးတွေမှာအမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးအကောင်းခိုင်မာလာရေးဆွေးနွေးသွားမှာဖြစ်ပါတယ်။